ဘင်္ဂလားပင်လယ်အော်ဘက်ကဝင်လာတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံအရှေ့ဘက်ကန်ယူရန်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာဝေရောက်တိုက်ခတ်ခဲ့တာမှာအန္ဒရာပရာဒက်ရှ်နဲ့အော်ရတပြည်နယ်တွေမှာသစ်ပင်တွေအမြင့်ကနေကျွတ်ထွက်ဓာတ်အားလိုင်းတွေပြတ်တောက်ခဲ့ပါတယ်။အင်မတန်ပြင်းထန်တဲ့မုန်တိုင်းလို့အိန္ဒိယမိုးလေဝသဌာနကဖော်ပြပြောဆိုခဲ့တဲ့ဟတ်ဟတ်ဆိုက်ကလုန်းမုန်တိုင်းဟာတနအီလေပြင်းတိုင်နှုန်းမိုင်120လောက်နဲ့အန္ဒရာပရာဒက်ရှ်ပြည်နယ်တွေကရေဓာတ်အခြေစိုက်စခန်းရှိတဲ့ဖီဆာကာပါတနမ်စိတ်ကမ်းမြို့ကိုဗဟိုပြုတ်ပြီးတော့တိုက်ခတ်ခဲ့တာပါအဲ့ဒီမြို့မှာအပြက်အစီးအများဆုံးဖြစ်ပါတယ်၃ယောက်ထက်မနည်းလဲသေဆုံးခဲ့ပါတယ်မုန်တိုင်းဝင်လာချိန်မှာသစ်ပင်တွေအမြင့်ကနေကျွတ်ထွက်လေထဲမှာပစ္စည်းတွေဝဲပြန်နေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်မုန်တိုင်းကြောင့်6ပေလောက်အထိလှိုင်းကြီးနိုင်တဲ့အတွက်ကာယိုရန်ဒေသဘက်ကမြင်းနှိမ်ဘိုင်းမြို့တွေမှာရေကြီးနိုင်တယ်လို့လည်းအိန္ဒိယမိုးလေဝသဌာနကသတိပေးထားပါတယ်မုန်တိုင်းလမ်းကြောင်းမှာရှိနေတဲ့စိတ်ကမ်းတွေကိုပိတ်ထားပြီးမိရထားပြေးဆွဲမှုတွေကိုလည်းရပ်ထားပါတယ်မုန်တိုင်းဝင်မလာခင်တည်းကအဲ့ဒီပြည်နယ်နှစ်ခုကဒီမုန်တိုင်းတန်တင့်နိုင်တဲ့သူ၄သိန်းနီးပါးကိုကူညီကယ်ဆယ်ရေးတွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။အခုတော့မုန်တိုင်းဟာအိန္ဒိယနိုင်ငံအနောက်မြောက်ဘက်ကိုဥတီဆက်သွားနေပြီးတော့အရှိန်လျော့သွားတယ်လို့မိုးလေဝသတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းမြန်မာနိုင်ငံကတော့မုန်တိုင်းအန်ဒီရဲ့စိုးရိမ်စရာမရှိပေမဲ့ခန့်မှန်းချက်တွေအရမြန်မာပင်လယ်ပြင်ထဲမှာလှိုင်းအသင့်တင့်ကြီးနိုင်ပါတယ်ရှင်။